မြန်မာနိုင်ငံတော်ရဲ့သမရတစ်ဖြစ်လာတဲ့ဥဝင်းမြင့်ထံဝက်မြောက်ကြောင်းဂုံပြူတဝင်းလာကိုမြန်မာအင်ဂျင်တင်တရုတ်နိုင်ငံသမရရှီကျင်းပင်ကသမရရွေးချယ်ခံရတဲ့နေမှာပဲထုတ်ပြန်ပေးပို့ခဲ့ပါတယ်။သမတတိရဲ့ဥဆောင်မှုအောက်မှာအစိုးရနဲ့ပြည်သူတွေနိုင်ငံရေးစီးပွားရေးနဲ့ငြိမ်းချမ်းရေးနိုင်ငံတကာဆက်ဆံရေးတွေကောင်းမွန်အောင်မြင်လာအောင်ဆောင်ရွက်နိုင်ဖို့မျှော်လင့်တဲ့အကြောင်းလည်းဖော်ပြပါရှိပါတယ်။အခုလိုတရုတ်နိုင်ငံကကြိုဆိုကြောင်းတဝင်လွှာထုတ်ပြန်တာဟာမြန်မာနိုင်ငံရဲ့ထိပ်သီးခေါင်းဆောင်ပိုင်းအပြောင်းလဲနဲ့မြန်မာနိုင်ငံရေးအခြေအနေကိုစဉ်ဆက်မပြတ်စောင့်ကြည့်လေ့လာပြီးမြန်မာအစိုးရအပေါ်မှာအစဉ်တစိုက်အားပေးထောက်ခံနေတဲ့သဘောဖြစ်တယ်လို့လည်းတရုတ်မြန်မာအရေးအကဲခတ်တွေကသုံးသပ်ပါတယ်။မဆုမောကဆက်ပြီးတော့ပြောပြမှာပါရှင်။
ဟုတ်ပါတယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်ထောင်စုလွှတ်တော်ကနေလျှို့ဝှက်ဆန္ဒမဲ့အများဆုံးနဲ့သမ္မတအသေးအဖြစ်တင်မြှောက်လိုက်တဲ့မတ်လ28ရက်နေ့မှာပဲတရုတ်နိုင်ငံသမ္မတရှီကျင်းဖင်ကဝမ်းမြောက်ကြောင်းတဝင်လွှာပေးပို့ပြီးတော့တရုတ်မြန်မာနှစ်နိုင်ငံကဏ္ဍဆောင်မှာနှစ်နိုင်ငံခေါင်းဆောင်ချင်းရောနှစ်နိုင်ငံပြည်သူများအကြပါပို့ပြီးတော့မှနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်လိုတယ်လို့ပြောဆိုပြီးကြိုဆိုလိုက်တာပါအထူးသဖြင့်ကတော့မြန်မာသမ္မတအသေးရဲ့ဦးဆောင်မှုအောက်မှာမြန်မာနိုင်ငံအစိုးရပြည်သူတွေအနေနဲ့နိုင်ငံရေးတည်ငြိမ်အောင်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်နဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်အောင်နောက်နိုင်ငံတကာဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေပါပို့ပြီးတော့မှကျေပြန့်စွာလှုပ်ဆောင်နိုင်မယ်လို့ယုံကြည်ကြောင်းလည်းတရုတ်သမ္မတကသူ့တဝန်လွှာတဲ့တိုက်တွန်းပြောဆိုထားပါတယ်။တရုတ်ဆိုရဘက်ကမြန်မာသမ္မတတိရွေးချယ်ပြီးပြီးချင်းပဲအခုလိုတဝန်လွှာပေးဖို့ကြိုးဆိုတာဟာမြန်မာထိပ်သီးခေါင်းဆောင်အပြောင်းလဲကိုတရုတ်အနေနဲ့အထူးဂရုပြုကြောင်းနဲ့မြန်မာအစိုးရအပေါ်ဒီဇိုင်းမက်မက်ထောက်ခံကူညီပေးသွားမယ်တရုတ်ဆိုရရဲ့ရည်တည်ချက်ကိုပြသတာဖြစ်ကြောင်းတရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာအရေးလေ့လာခဲ့ခန့်နေတဲ့ဒေါက်တာလှကျော်စောကအခုလိုပြောပါတယ်။
မြောက်ကိုရီးယားကိစ္စမှာဆိုလေသူတို့ရဲ့ပြုတ်ပြောင်းပြောင်းပြောင်းနဲ့ဤကအောင်ဆက်ဆံပြီးတော်တော်နားချနိုင်တာအဓိကဖြစ်တယ်အာရှနိုင်ငံတွေအားလုံးနဲ့လည်းသူကဆက်ဆံရေးကောင်းကိုပြီးဆိုင်နေတာပဲเนาะအဲ့တော့အခုအထူးသဖြင့်ဗမာပြည်နဲ့ကိစ္စကတော့ဟိုစင်ကြံတိုင်းကြီးရှိတယ်လေဗမာပြည်ရဲ့ပင်လယ်ဒေ့ရှ်အိန္ဒိယရဲ့ပါကစ္စတန်ရဲ့ဖြတ်မြလာအဲ့တော့အဲ့ဒီဟာတွေအားလုံးအတွက်ကဗမာပြည်ကတော်တော်အရေးပါလို့ဗမာပြည်တော့ပြီးဆိုင်နေတယ်ထင်ပါတယ်ဒါဗမာပြည်ကလည်းမတူညီဆုံးဖြစ်တာเนาะအနောက်နိုင်ငံတွေရဲ့ထိုးနှက်မှုလည်းအများဆုံးခံရတဲ့နိုင်ငံဖြစ်တော့ပိုပြီးကြီးဆိုင်ပုံရပါလေ
အထူးသဖြင့်ကတော့တရုတ်နိုင်ငံအစိုးရရဲ့အာရှပိုးလမ်းမကြီးစီမံကိန်းအတွက်မြန်မာပါဝင်ဒေသရင်းနိုင်ငံတွေနဲ့ဆက်ဆံရေးပြည်လည်အောင်ဆောင်ရွက်တဲ့တန်တမာရေးချင်းကပ်မှုဖြစ်ပြီးဒေသရင်းမတည်ငြိမ်မှုကိုရိုက်ခတ်လာစေမယ့်မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေအခက်အခဲစိန်ခေါ်မှုတွေကိုကူညီဖြေရှင်းပေးလိုတဲ့မိတ်ဖက်ဆက်ဆံရေးကိုပြသတာဖြစ်ကြောင်းလည်းဒေါက်တာလှကျော်စောကသုံးသပ်ပါတယ်
အထူးသဖြင့်သူတို့နိုင်ငံနဲ့ဆက်ဆက်နေတဲ့ဒီနေရာမျိုးတစ်လျှောက်ရင်းရမှုအင်းရမှုလို့တယ်။ဒါမှသူရဲ့ပိုလမ်းမစီမံခြင်းကအောင်မြင်နိုင်ပါ။အဲ့ဒီအတွက်ဗမာပြည်ကိုအထူးဦးစားပေးတယ်လို့ထင်ပါတယ်။ဗမာပြည်ကိုရှေ့လျှောက်လည်းဒီလိုပဲဦးစားပေးလိမ့်မယ်ထင်တယ်ကြည့်ရတာ။အဲ့တော့ဗမာပြည်မှာလည်းခင်ဗျားလည်းကြားမှာပဲဆုံးကွက်ချမ်းဆိုတာကဗမာပြည်ရဲ့ငြိမ်းချမ်းရေးတိစရီမှာအထူးကိုယ်စားလှယ်ဖြစ်ထားတာပါ။အဲ့ဒါဒါဗမာပြည်အတွက်ပဲတခြားဒေသတွေအတွက်လည်းအဲ့လိုအထူးကိုယ်စားလှယ်ရှိတယ်။အဲ့အချင်းချင်းသတိပက္ခတွေဖြစ်နေတဲ့ကြားထဲမှာဒီလိုပဲကြားဝင်နေတာပဲ။
တိုင်းရင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစရေးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ဖော်ဆောင်မှုတွေမှာလည်းအင်းကြီးတရုတ်နိုင်ငံကအဓိကအခန့်ကဏ္ဍကနေပါဝင်ကူညီညှိနှိုင်းပေးနေတဲ့အနေအထားဖြစ်တာကြောင့်လည်းအခုလိုမျိုးတရုတ်သမ္မတရဲ့မြန်မာသမ္မတတဲ့အပေါ်ဝင်းမြောက်ကြောင်းတဝင်လာတဲ့မြန်မာပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်မှုရှိရေးဒေသတွင်းငြိမ်းချမ်းရေးဆိုတဲ့အချက်ကိုထည့်သွင်းအလေးပေးဖော်ပြခဲ့တာလို့လည်းမြန်မာနိုင်ငံရေးလေလာသူတီဘောကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကရှုမြင်ပါတယ်
ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတွားနေတာကလည်းနိုင်ငံအတွက်လည်းအရေးကြီးတယ်။ဒါကိုလည်းဒေါက်တာစုကြည်ကဥဒေပေးလှောက်ဆောင်နေရဲဆိုတော့လည်းနားလည်တယ်သူကအဲသူကတရားဝင်အားဖြင့်မြန်မာနိုင်ငံရဲ့အထွတ်အထိပ်သမ္မတဖြစ်လို့ဒါကိုသူတို့အနေနဲ့ထပ်ပြီးတော့ဟိုသတိပေးနှိုးဆော်တဲ့သဘောမျိုးလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။တစ်ဖက်ကကြတော့လည်းသူတို့ရဲ့အဲဒီမြန်မာနိုင်ငံပေါ်မှာဖြတ်ပြီးတော့လှုပ်ချင်တဲ့ One Belt One Road စီမံကိန်းဝင်ကိစ္စတွေကိုလည်းတစ်ခါတည်းကြတော့ပြူပေါင်းပြီးတော့ဆောင်ရွက်ပါဆိုတော့လိုက်လို့ရခြင်းနဲ့သဘောလည်းဖြစ်ပါလိမ့်မယ်
အမေရိကန်ပြည်ထောင်စုဘက်ကလည်းမြန်မာသမ္မတတည်ရွေးချယ်တင်မြှောက်ခံလိုက်ရတဲ့ဥဝင်းမြင့်ကိုဝမ်းမြောက်ဂုဏ်ယူပါကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာစီယာကလည်းကြေညာချက်ထုတ်ပြန်ပါတယ်နိုင်ငံရဲ့ရည်မှန်းချက်တွေဖြစ်တဲ့ငြိမ်းချမ်းသာယာပြီးတော့ဒီမိုကရေစီနီးကြတဲ့ဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်ရေးနောက်ပြီးတော့ခိုင်မာပြီးဖွံ့ဖြိုးတိုးတက်တဲ့အားလုံးပါဝင်နိုင်တဲ့စီးပွားရေးကိုအကောင်အထည်ဖော်နေတဲ့မြန်မာနိုင်ငံကိုလက်တွဲပတ်အနေနဲ့ရောမိတ်ဆွေအနေနဲ့ပါအားပေးထောက်ခံသွားဖို့အမေရိကန်ပြည်ထောင်စုကတန်ဋိဌာန်ချထားတယ်ဆိုပြီးတော့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးကတည်ထောင်ပြန်ထားပါရဲ့ရှင
်မဆုမွန်ပြောပြခဲ့တာပါရှင်